ရခိုင်ပြည်နယ်မောင်တော်မြို့နယ်ဖက်နယ်စပ်မှာမြန်မာနယ်ခြားစောင့်တပ်နဲ့အာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့ကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။မောင်တော်မြို့နယ်မိုင်းတိုင်မှတ် BP 3435ကြားကင်းဘုံဝုတ်နေတဲ့နယ်ခြားစောင့်တပ်ရင်းနဲ့အာဆာဖွဲ့ဝင်တို့နဲ့ဇွန်လ4ရက်နေ့ညနေပိုင်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တမတော်သတင်းမှထုတ်ပြန်ရေးဖွဲ့သွင်းမှုဘူမူချုပ်စုံမင်းတို့ကပြောပါတယ်။
မနေ့ကကျွန်တော်ညနေ4နာရီကျော်လောက်မှာအဲဒီရေကြားမှတ်တိုင် PP 3435ကြားပါဒီရေကြားဆောင်ရတဖက်ကလုံရင်းဆောင်ရွက်နေတဲ့အဖွဲ့နဲ့ ARS 20ကျော်30ကျော်လောက်နဲ့အဲဒီအဖွဲ့နဲ့ကျွန်တော်ဆီပြင်းနေဖြစ်သွားတယ်ကျွန်တော်တို့ရေကြားတော့အဖွဲ့ကစတင်ပြီးတွေ့ရဖြစ်တယ်ဆီပြင်းတိုက်ပွဲဖြစ်သွားတဲ့ကြောင့်ဒီအာစာစီရနေပြီးအလောင်းနှလုံးနဲ့လက်နဲ့နဲ့လက်ရလိုက်တာရှိတယ်ရေတဖက်ဝင်တူလည်းဆံရနေငယ်ကြာရှိတာရှိပါ
မနေ့ညနေ 9:00 နာရီသိနှစ်ဖက်ပြန်လည်ပြစ်ကတ်ခဲ့ပြီးအာစာဖွဲ့ရဲ့အလောင်းနှလောင်းနဲ့အတူ M16 တလက် BA 94တလက်သိမ်းပိုက်ရရှိခဲ့ပြီးရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။မိသားကျေးရွာဘက်ကလာတဲ့အာစာဖွဲ့ဝင်တွေကိုကင်းပုံဝုတ်နေတဲ့နယ်ချောင်းဆောင်တပ်ဖက်ကလက်ဦးမှုရယူတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေရဲ့ပြောဆိုချက်ကိုကိုးကားပြီးမောင်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှသွန်းကျော်ကအခုလိုပြောပါတယ်။
အစားဖို့ဒီဝင်ပြီးတော့ကြည့်ကြလာတယ်ဆိုတော့ကျေတင်စင်းရတယ်အဲ့ဒါတော့ဒီကင်းပုံးချတာပေါ့ဗျာအဲ့တော့တိတ်နေတော့ဆေးရောက်တော့ပဲတောင်းတော့အဲ့တော့ဟိုဘက်ကလည်းဆေးကျလာပါတယ်လို့ကြည့်ရတယ်ဒီဘက်ကလက်ဦးမူရလိုက်လို့အစားလောင်းလောင်းလိုက်လက်နဲ့နည်းနည်းတော့ရလိုက်တယ်လို့ကြည့်ရတယ
်မောင်တော်မြို့နယ်ဘက်ကမြန်မာဘင်္ဂလားဒေ့ရဲ့ဆက်မှာအာဆာလို့ခေါ်တဲ့အရကန်ရိုဟင်ဂျာကယ်တင်ရေးတပ်ဖွဲ့ဟာနေဆက်ဒေသတွင်လှုပ်ရှားနေတာရှိသလိုနေချဆောင်တပ်ဖွဲ့ဝင်တွေအနေနဲ့ဒေသတွင်ကိုထိန်းချုပ်ဖို့ခက်ခဲနေတယ်လို့မောင်တော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှသွန်းကျော်ကဆက်ပြောပါတယ်
ဘူးဖြစ်နေတဲ့နေဆက်တခြားကတော့ဘလုံးတော်တယ်မို့ဗျာတော်ကနေပြီးအရှိနဲ့နောက်ကို9မိုင်10မိုင်လောက်ကိုထူရယ်တောင်ထဲမြောက်ကကြတော့အမိုင်40လောက်ကိုရှိဆိုအဲ့မှာလူကလည်းမရှိဆိုတော့ဒီသူတို့ကတော့အမြဲတမ်းဝင်ပြီးတော့ငိုကလေးရလေသူတို့နေခဲ့တဲ့နေရာဆိုတော့သူတို့နည်းနည်းချင်းဝင်နေတဲ့နေရာဖြစ်နေတော့ဒီကနေချဆောင်ကထိန်းချုပ်မယ်ပြောတော့နည်းနည်းအခက်ခဲရှိတယ်ဗျာအာဆာကတော့အမြဲတမ်းရှိတယ်အဲ့ဒီနေချတခြားက
မေလဆမ်းမှာလဲမောင်တော်မျိုးနဲ့နေချမ်းမှတ်တိုင် PP 47ရဲကင်းစကန်နေချဆောက်ရဲသားဖွဲ့ကနေချချန်စီယူသျှောက်မှာကင်းလှည့်ပြီးဆောင်ရွက်နေစဉ်အာစာဖွဲ့ကခြုံခုတိုက်ခတ်ခဲ့လို့ဒူရဲအုပ်တယောက်နဲ့စစ်တပ်ကတအူတန်ရာရရှိခဲ့ပါတယ်တမတော်ဘက်ကခုလိုအာစာတိုက်ပွဲဖြစ်စဉ်ထုတ်ပြန်ချက်တွေနဲ့ပတ်သက်လို့ VOA ကတစ်ဖက်ကိုတီးခြားအတည်ပြုမေးမြန်းလို့တော့မရပါဘူး2019ခုနှစ်ဩဂုတ်လ25ရက်နေ့တုန်းကနေကြာဆောက်စခန်း30ဝန်းကျင်ကိုတနက်ကန်ဆောင်ထားတဲ့အာဆာမြေခံရိုဟင်ဂျာတွေကအုပ်စုဖွဲ့တိုက်ခတ်ခဲ့တဲ့နောက်ရခိုင်မြောက်ပိုင်းဒေသမှာပြည်ပခန့်တွေကြီးမားလာခဲ့ပါတယ်။အစိုးရတပ်ရဲ့နေနေရေးစစ်ဆင်ရေးကြောင့်ဒေသခံရိုဟင်ဂျာမွတ်စလင်သင်္ကန်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးသွားခဲ့ကြပါတယ်။မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အုံနှုံလက်မခံပေမဲ့လို့ဒီဒုက္ခသည်တွေကိုစီစစ်လက်ခံမယ်လို့ကတိပေးထားပါတယ်။တဖက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေတွင်အာဆာဖွဲ့တွေလှုပ်ရှားမှုရှိနေတယ်လို့မြန်မာဆိုရဘက်ကစွပ်စွဲထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်